တရားစီရင်ကြင်းနီလာကန်22ရာစုပင်လုံးဒုတိယကြိမ်စီဝေးကိုဒီကနေ့ကစပြီးတော့နေပြည်တော်မှာ၄ရက်ကြာကျင်းပနေပြီဖြစ်ပါတယ်။ဒီကနေ့ဖွဲ့ပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်မော်ကာကွယ်ဦးစီးချုပ်ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌလွတ်တော်ဥက္ကဋ္ဌတွေအပြင်တက်ဆိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌတို့ကပါအတီးတီမင်းကိုပြောခဲ့ကြပါတယ်။ဒီမင်းကွန်းတွေရဲ့အနှစ်ချက်ကိုနီလာကန်မှာကိုယ်တိုင်တင်သွားယူခဲ့တဲ့ကိုစီသူကပြောပြပေးပါမယ်
။နီလာကန်ဖွဲ့ပွဲမှာပြောတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်ရဲ့မင်းကွန်းထဲမှာခုတီရှောင်းလန်းနေတဲ့ပန်းတိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရေးလက်ခံကျင့်သုံးနေတဲ့ညှိနှိုင်းဆောင်ရွက်မှုဆိုပြီးတော့အဓိကယူမှန်းချက်၃ရပ်ကိုပြောသွားပါရစေ။ဒီမိုကရေစီနဲ့ Federal Senate ကိုအခြေခံတဲ့ Democracy Federal ပြည်တော်စုဖြစ်ပေါ်လာရေးဟာပန်းတိုင်ဖြစ်တယ်လို့ဒေါက်တာဆုကြည်ကပြောပါရစေ။ NCA နဲ့ပတ်သက်လို့ကတော့
NCA ကိုဆွေးနွေးညှိနှိုင်းခဲ့တဲ့ကဒီမှာတော့ပါဝင်ခဲ့ခြင်းမရှိရတယ်လေ။အစိုးရရဲ့တာဝန်ကြီးမှုတာဝန်ယူမှုအပြည့်အဝနဲ့လက်ခံရလို့ရှိရင်ငင်းရဲဖြစ်စမှာပါဝင်နေတဲ့ပုဂ္ဂိုလ်အဖွဲ့အစည်းကြီးနဲ့ဆွေးနွေးနေနိုင်တယ်ပြီးတော့ဒီလမ်းကြောင်းကိုကြောက်လန်းခဲ့ရတာဖြစ်ပါတယ်
NCA ဟာလမ်းဆုံးမဟုတ်ဘဲနဲ့ NCA ကလည်းနိုင်ငံရေးဆွေးနွေးပွဲလမ်းစကိုဖွင့်လှစ်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။ညီနိုင်ဆွေးနွေးမှုနဲ့ပတ်သက်လို့ကတော့အခုဆိုရဟာလူလူကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရဖြစ်ပါတယ်လို့ဆိုပြီးတော့
အမျိုးသားညီညွတ်ရေးစီရေးကိုအခြေခံပြီးဒီမတို့အနေနဲ့နိုင်ငံတော်ရဲ့ချစ်ခင်ကြောက်ကြောက်လန်းရမှာအားလုံးရဲ့ညီနိုင်ဆွေးနွေးခြင်းမှာခြေလမ်းတွေလမ်းနေတာဖြစ်ပါတယ်။ပေါ်ပင်အများကြီးနဲ့ဤတွေကြာပြီးဖြီးအားပေးတာမျိုးနိုင်ငံရေးအရအကြက်ကင်တာမျိုးဒီမှာတော့လုံးဝမဟုတ်ပါဘူးအားလုံးနဲ့ပုံပွင့်နေနေဆွေးနွေးနေနိုင်ရှင်အားလုံးလက်ခံနိုင်တဲ့သဘောတူညီချက်တွေရရှိအောင်ကြိုးပမ်းသွားမှာဖြစ်ပါတယ
်ဘကြုံမကြီးမင်းအောင်လိုင်ကတော့ MC လမ်းကြောင်းကိုလိလိရှုပြီးတော့အခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဒုတိယလမ်းစဉ်ဆိုတဲ့အခေါ်အော်တွေသုံးဆွဲလှုပ်ဆောင်နေတာဟာရင်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တွေကိုအခြေခံတဲ့ပြည်တော်စုစနစ်တည်ဆောက်ရေးကိုမလိုလားခြင်းသာဖြစ်တဲ့ကြောင်းဆွေးနွေးညီနိုင်အဖြစ်ရှာရေးလမ်းစဉ်ကဖြုတ်ဖယ်ပြီးတော့ကျွန်တော်ကစမ်းကျင်တိုက်ခိုက်ရေးလမ်းစဉ်၊ကျွန်တော်ဆွဲကန်ပြီးတော့အာနာရောက်ရေးလမ်းစဉ်နဲ့ပြည်တော်စုကနေခွဲထွက်ရေးလမ်းစဉ်တို့ကသာဥတည်နေတယ်လို့ယူဆမှာဖြစ်တဲ့အကြောင်းပြောပါရယ်။ပထမကြိမ်ညီလာခံမှာတင်သွင်းခဲ့တဲ့စာတမ်း82ဆောင်မှာတချို့တိုင်းသားအဖွဲ့တွေရဲ့ဆွေးနွေးချက်၊တင်ပြချက်၊လှုပ်ဆောင်ချက်နဲ့အခြေခံယူဆတွေဟာကိုယ်ပိုင်ကြားထမ်းခွင့်ဆိုတဲ့ဖေဗရူလာကိုကျော်လွန်ပြီးတော့အလွန်ကျွံတောင်းဆိုတာတွေဖြစ်နေတာကိုလည်းသတိပြုမိခဲ့တယ်လို့ဗိုလ်ချုပ်ကြီးမင်းအောင်လိုင်ကဆိုပြီးတော့
ဒီလိုဆောင်ရွက်ချက်တွေဟာဒီမိုကရေစီရေးတဲ့ငြိမ်းချမ်းရေးပေါ်မှာမျိုးလင့်ချက်ကြီးပါစွာထားရှိနေတဲ့တိုင်းရင်းသားပြည်သူတွေရဲ့စံတန်းနဲ့အကျိုးစီးပွားကိုဆက်ရည်နေခြင်းဒါဖြစ်ပါတယ်။တမ်ဘရောဟာနိုင်ငံတော်နဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနေရတဲ့အဖွဲ့အစည်းဖြစ်တာနဲ့အညီနိုင်ငံတော်နဲ့ပြည်သူအကျိုးစီးပွားကိုဆက်ကျင်ဖြစ်စည်းနေတဲ့လို့ရနေတဲ့အဖွဲ့အစည်းဒီပေါ်မှာမိမိရဲ့တာဝန်နဲ့ကြီးဆောင်ရွက်သွားမှာဖြစ်ပါတယ်
။ကရင်မျိုးသားစည်းရုံး KMU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမတူစစ်ဖို့ရဲ့အဖွင့်အမာစကားမှာတော့သက်ဆိုင်သူတွေအားလုံးတန်းတူညီတူအခြေခံတဲ့ပါဝင်နိုင်ရေးလုံးမှုထုတ်ကံမှုကင်းတဲ့အခင်းချင်းကိုဖန်တီးထားရေးလူမျိုးလိုက်နေရာလိုက်အကြောင်းအရာလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုတနိုင်ငံလုံးမှာကြည်ကြဲပြန့်ပြန့်လုပ်ကန်နိုင်ရေးအခြေခံ၃ချက်ကိုအကောင့်အထည်ဖော်ထားတဲ့ပတ်သက်ပြီးတော့ထောက်ပြပြောဆိုသွားပါတယ်
။အနာဂတ်ဖက်ဒရယ်နိုင်ငံဒီဆောင်မှုမှာအရေးကြီးတဲ့ stakeholder တွေဖြစ်တဲ့အခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကြံရှိနေသေးတယ်ဆိုတာကိုသတိပေးလိုပါတယ်။ကျွန်တော်တို့ NCA လက်မှတ်ဒီထိုးသူတွေရဲ့ပါဝင်မှုလောက်တဲ့နိုင်ငံလွန်းချုံပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ပါဘူး
။အင်ဂျန်ယူလာကန်ရဲ့နောက်ရက်တွေမှာတော့နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လုပ်သွားမှာပါ။အားလုံးလက်ခံနိုင်တဲ့ Federal Democracy ပြည်ထောင်စုတည်ထောင်ရေးအခြေခံသဘောတရားတွေမူတွေကိုဆွေးနွေးချမှတ်သွားကြမှာဖြစ်ပြီးတော့အရင်တော့မဆွေးနွေးခဲ့ဘူးတဲ့ဆွေးနွေးခွင့်ကိုမရခဲ့တဲ့ပြည်내အခြေခံဥပဒေတွေကိုရည်ဆွေးရေးကိစ္စကိုယ်ပိုင်တာထောင်းခွင့်ကိုဘယ်လိုအသေးပဲဖွင့်မလဲဘယ်လိုပေးကြမလဲဆိုတဲ့ကိစ္စပဲပါဝင်မှာဖြစ်ပါတယ်ခင်ဗျာ